ပြင်သစ်အစိုးရအနေနဲ့ပြင်သစ်နိုင်ငံကိုရောက်ရှိလာတဲ့ယူကရိန်းဒုက္ခသည်တွေကိုအရေးပေါ်ယာယီတက်ကိုစရာနေရာတွေမှာထားပြီးနောက်နေထိုင်ရေးနဲ့မိသားစုအတွက်အထောက်အပံ့တွေရရှိအောင်စီစဉ်ပေးသွားမယ်လို့ပြင်သစ်ပြည်ထရေးဝန်ကြီးဌာနကတောက်ကြနေတုန်းကပြောဆိုလိုက်ပါတယ်။အိုးအိမ်မဲ့သွားတဲ့ယူကရိန်းဒုက္ခသည်တွေကိုအိုးအိမ်ရရှိဖို့မိသားစုအထောက်အပံ့ရရှိဖို့နဲ့မိသားစုဆက်လက်ရှင်သန်နိုင်ဖို့အထောက်အပံ့တွေကိုရယူခံစား권ပေးသွားမယ်လို့ပြည်ထရေးဝန်ကြီးဌာနရဲ့ထင်ညာချက်မှာဖော်ပြထားပါတယ်။ယူကရိန်းစစ်ပွဲစတင်ခဲ့တဲ့ February 24ရက်နေ့ကစတင်ပြီးပြင်သစ်ကိုယူကရိန်းဒုက္ခသည်9,000-9,000ကျော်လောက်ရောက်ရှိခဲ့ပါတယ်။အများစုဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။အဲ့ဒီအထက်မှာ4,100ကျော်ကိုယာယီကာကွယ်စောင့်ရှောက်မှုခံစား권ပေးထားပြီးဖြစ်ပါတယ်။ဒါ့အပြင်ယူကရိန်းကလေးငယ် 11,000 ကျော်ဟာပြင်သစ်ကျောင်းတွေမှာလက်ခံအနှံထားပြီးကျောင်းတက်တဲ့အရွယ်မရောက်သေးတဲ့ကလေးငယ်တွေကိုနေကလေးရင်းကျောင်းတွေမှာအခမဲ့ထား권ကိုလည်းပြုထားပါတယ်။